ိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေတဲ့အတွက်ဒီနှစ်တကြံပွဲတော်မှာခါတိုင်းနှစ်တွေကလို့မြို့တော်ဝင်မန်တပ်တွေလုံမှာမဟုတ်သလိုမန်တပ်တွေစောက်ပြီးစီစီကားကားမလုပ်ဖို့တာဝန်ရှိသူတူကပြောပါတယ်။ဒီကိုရိုနာဗိုင်းရပ်စ်အခြေအနေပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကြာသာရေးနေ့ကဥဆောင်ကျင်းပတဲ့အစည်းအဝေးတစ်ခုပြီးတဲ့နောက်ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လှထွန်းကအဗီရီကိုအခုလိုပြောလိုက်တာပါ။ဖီဗိုင်းရပ်စ်အရေးသတင်းမှဖြန့်သူတွေကိုအရေးယူဖို့ဆုံးဖြတ်ထားတယ်လို့လည်းဆိုပါတယ်ဆက်သွယ်မြင့်မြတ်ထားတဲ့မဆုစုကဆက်ပြောပြပါမယ်ရှင်
။အခုနှစ်ဧပြီလကုန်အထိလူစီသားတဲ့ပွဲလမ်းသတင်းတွေကိုမလုပ်ဖို့အစိုးရကဆုံးဖြတ်ချက်ချခဲ့တယ်လို့အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြည်ချားရေးဌာနကဒုတိယဝန်ကြီးဦးအောင်မထွန်းက VOA ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ကအများကြီးကိုဧပြီလကုန်ရှိမှာလူစီသားတဲ့ကွေးလန်တပင်ဒီအခမ်းအနားတွေမလုပ်ဘူးတော့ပါအဲ့ဒါမိတ္တရခံတန်ကြမှာပေါ့ဒီကဒီစကြံတို့ဘာလို့ဆိုတော့ကလေရေကားလေးစူရဲအဲ့ဒီကျင်းကြရကဖိုင်နန့်စ်ကပို့ပြီးတော့ရှင်းတယ်တဲ့အနေအထားရှိတာပေါ့နော်အဲ့ဒါကြောင့်ဒီကာလလေးမှာထောက်ကြည့်လို့လို့ပ
ါအခုလိုဆုံးဖြတ်လိုက်တာကကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်ဖြစ်ပြီးတကြံပွဲတော်ကိုလုံးဝမပြုတ်လို့ဖို့တားမြစ်ပြစ်ပင်လိုက်တာမျိုးမဟုတ်ဘူးလို့လည်းအခုလိုပြောပါတယ်
ဒီကြောမနေ့ကပါမဆောင်ဘူးခင်ဗျဒီစီကောင်မလုပ်ဘူးမလုပ်ဘူးဥစ္စာတကူရေတကားကူမှနဲ့ကိုဒီပါတားရေးသပေါ်ရလုပ်ကြတယ်ကတော့ကျွန်တော်တို့မပြင်ပါဘူးခင်ဗျအဲ့ဒီသပေါ်တဲ့အောင်မလဲစိုးရင်ရပါတယ်မနေ့ကထောက်ပြီးတော့လေတိတိကျကျကားလည်းမကျင်းပါဘူးအဲ့ဒါလေးကိုပြောတာပါခင
်ဗျအရင်လုံးကဆိုရင်တော့ဒီရန်ကုန်မြို့တော်ဝန်မန်တက်တို့မန္တလေးမြို့တော်ဝန်မန်တက်တို့ဆိုတာအစင်လာရရှိရလေအခုကတော့ဒီအစိုးရမန်တက်တွေပိုင်းရအောင်ဆရာ
ကျွန်တော်မရှိတော့ပါခင်ဗျအဲ့ဒါတော့အသေးစားပြောနေမှာ
COVID-19 ကိုရိုနာရောဂါနဲ့ပတ်သက်ပြီးပြည်သူတွေကိုအထိတ်တလန့်ဖြစ်အောင်သတင်းအမှားတွေဖြန့်တဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူသွားဖို့အတွက်အခုအစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့ဦးအောင်မထွန်းကပြောပါတယ်
။အများပြည်သူအထိတ်တလန့်ဖြစ်အောင်လူကျင်ဖန်တီးခဲ့တဲ့သတင်းတွေဖြန့်ချီကြဖို့ကျွန်တော်တို့အဲ့ဒါကိုဟန်တာကာပွေကိုအလေးနဲ့စာချွေးနေကြပါပဲ။အဲ့ဒါကိုလည်းချီချီရောရောအရေးယူပေးလို့လည်းကျွန်တော်တို့ဆုံးဖြတ်ကြပါတယ်ခင်ဗျာ
။ကျမအင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့ကြားပါသတင်းများ၈နိုင်သတင်းထုတ်ပြန်ချက်အရCOVID-19 စောင့်ကြည့်လူနာသစ်14ဦးကိုသက်ဆိုင်ရာဆေးရုံတွေမှာတိကျထားရှိကူတာပေးနေပြီးအခုချိန်ထိကိုရိုနာရောဂါဓာခွဲအတည်ပြုလူနာမရှိသေးဘူးလို့ဖော်ပြထားပါတယ်။ COVID-19 ကိုရိုနာရောဂါကိုကမ္ဘာကံရောဂါအဖြစ်သတ်မှတ်လိုက်ကြောင်း WHO ရဲ့ညွှန်ကြားရေးမှူးကဇနီးဘာရုံးချုပ်မှာသတင်းတောက်တွေကိုပုံတက်ဟုလေးကပဲပြောခဲ့ပါတယ်။ဒီရောဂါကူးစက်ခံနေရတဲ့နိုင်ငံပေါင်းဟာလည်း100ကျော်နေပြီဖြစ်ပါတယ်။ကူးစက်နှုံးနဲ့တိတ်ဆုံးသူတက်နေတဲ့နိုင်ငံတွေမှာဒီရောဂါကိုထိန်းချုပ်နိုင်မှုအတွက်အသွားအလာတွေကိုလည်းပိတ်ထားလိုက်ပြီးအချိန်မြင့်ဆောင်ရွက်နေကြတာပါ။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း124နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ12ရက်နေ့မှာထွက်ရှိထားတဲ့စီးရင်တွေအရလူပေါင်း32,000ကျော်ကူးစက်ခံရပါတယ်။စုစုပေါင်းတိတ်ဆုံးသူကတော့4,800ကျော်သွားပြီးဖြစ်ပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။